မရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုခံရသူအေမီခေါ်နယ်ဘာရက်ကိုရှေ့ပတ်တင်လာနေမှာအတည်ပြုခံနိုင်အောင်အမေရိကန်ထက်လွတ်တော်ကဒီသတင်းပတ်ကုံမှာအနားမယူဘဲစွန့်နေသွားဖို့ရှိပါတယ်။သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့တရားသူကြီးဘာရက်ကိုရွေးကောက်ပွဲမတိုင်ခင်ခံနိုင်ရေးလူထုံးလုံးနည်းတွေအားလုံးကြော်လွှားပြီးဆုံးနိုင်အောင် Republican အများစုကြီးဆိုထားတဲ့အထက်လွှတ်တော်ကကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဒီကြတာပရိနဲ့မှာအထက်လွှတ်တော်တရားရေးကော်မတီကကျန်းမာရေးလုပ်ငန်းစဉ်တွေကိုအဆုံးသတ်တာနဲ့တပြိုင်နက်အတည်ပြုခံနိုင်ရေးလုပ်ငန်းစဉ်ကိုစတင်လှုပ်ဆောင်သွားမယ်လို့အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကပြောပါရယ် Republican အမှတ်53ရောက်နဲ့ Democrat အမှတ်49ရောက်ရှိတဲ့အထက်လွှတ်တော်မှာ Democrat တွေနဲ့အတူ Republican အမှတ်2ဦးကသာတရားသူကြီး Barrett ကိုအတည်ပြုခံရေးကိုစန့်ကျင်နေတာဖြစ်ပါတယ်။ဒါကြောင့်တရားရုံးချုပ်မှာ Shiosan Conservative တရားသူကြီးနောက်တစ်ဦးကိုခန့်နိုင်မဲ့ဘက်ကအားသာနေတာလည်းဖြစ်ပါတယ်။အသက်48နှစ်အရွယ် Barrett ကိုအထက်လွှတ်တော်ကအတည်ပြုခံမယ်ဆိုရင်တရားရုံးချုပ်က Shiosan Conservative တရားသူကြီးဒီရကြဆရမမြောက်ကွန်ဆာဗေးတီဗ်တရားသူကြီးဖြစ်လာမှာပါ။ဒါကြောင့်အဖွဲ့ဝင်၉ယောက်ရှိတဲ့တရားရုံးချုပ်မှာ၆မဲ၃မဲနဲ့လစ်ဘရယ်တရားသူကြီးတွေအပေါ်ပြက်ပြက်တသားအသာစီးရသွားစေမှာဖြစ်ပါတယ်။